မြန်မာနိုင်ငံမှာအပြောင်းအလဲအသည့်ခြေလှမ်းသစ်တွေဖြစ်လာစေဖို့ရည်ရွယ်ပြီးတော့တောင်ကိုရီးယားနိုင်ငံမှာအထွတ်အမြတ်ထားတဲ့ဘိုရှင်ကက်ခေါင်းဆောင်ကြီးကိုဒီကနေ့မှာတော့မြန်မာနိုင်ငံအတွက်12ချက်တိတိထိုးပေးခဲ့ပါတယ်။ယဉ်ကျေးမှုပေါင်းစုံပေါင်းစုထားတဲ့အဖွဲ့ကြီးတစ်ခုရဲ့အစီအစဉ်နဲ့တစ်နှစ်မှာတစ်ခါသာတီးလေရှိတဲ့ခေါင်းဆောင်ကြီးကိုမြန်မာနိုင်ငံအတွက်ထူးထူးခြားခြားတီးပေးခဲ့တဲ့အကြောင်းကိုတော့မဆုမြတ်မွန်ပြောပြပေးပါရှင်
။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာရှိတဲ့သမိုင်းဝင်ဘိုရှင်ကက်ခေါင်းဆောင်ကြီးဟာကိုရီးယားပြည်သူတွေတံပိုးထားတဲ့ခေါင်းဆောင်ကြီးတစ်ခုဖြစ်ပါတယ်။နှစ်သက်ကူးချိန်ရောက်တိုင်းကံကောင်းခြင်းတွေနဲ့အောင်မြင်စေကြောင်းမင်္ဂလာယူတဲ့အနေနဲ့ဒီခေါင်းဆောင်ကြီးကိုထိုးပြီးတော့နှစ်သက်ကိုကြိုးစားကြလေရှိတာပါ။အခုလိုကိုရီးယားနိုင်ငံအတွက်အထွတ်အမြတ်ဖြစ်တဲ့ခေါင်းဆောင်ကြီးကိုဒီကနေ့မှမြန်မာနိုင်ငံအတွက်ဆက်နှက်ချက်ထိုးပြီးတော့ဆူတောင်းပေးခဲ့ကြပါတယ်။ယဉ်ကျေးမှုပေါင်းစုံပေါင်းစုထားတဲ့ Global Village Multicultural Federation အဖွဲ့ကြီးရဲ့စီစဉ်ပေးမှုနဲ့ခေါင်းဆောင်ကြီးကိုထိုးနိုင်ခဲ့တဲ့အကြောင်းဒီကနေ့ခေါင်းလောင်းထိုးဆူတောင်းခွင့်ရခဲ့သူမတ်ရွှေမိုးက VOA မြန်မာပိုင်းကိုပြောပါရယ
်ဒီတောင်ကိုရီးယားနိုင်ငံခေါင်းလောင်းကြီးဆိုတာလေဒီနှစ်မှာတစ်ခါနှစ်သက်ကိုတဲ့အချိန်မှာထိုးတဲ့ခေါင်းလောင်းကြီးပေါ့ဒီခေါင်းလောင်းကိုဒီမြို့တော်ဝင်တို့ဒီလိုအရေးကြီးတဲ့ပုံပေါ်တွေတက်ပြီးတော့ခေါင်းလောင်းထိုးပြီးတော့နောက်နှစ်သက်အတွက်ခြေလမ်းအစ်ဆိုပြီးတော့တို့အလိုမျိုးမင်္ဂလာရှိတဲ့ခေါင်းမင်္ဂလာယူတဲ့ခေါင်းလောင်းကြီးပေါ့နော်အဲ့ဒါကိုကျွန်တော်တို့ညီမလူမျိုးတွေတို့ကခေါင်းလောင်းထိုးခွင့်ပြုလိုက်ပါတယ်ဆိုတော့ဒီနေ့ညီမတို့စက်နိုင်သွားပြီးတော့ဆန္ဒနိုင်အတိထိုးရတယ်တို့ကြွညာပါလေဒီချိန်မှာခေါင်းလုံးဆက်နှက်ချက်ထိုးပါတော့မယ်ဒီချိန်ညာပြီးတော့ညီမတို့ခေါင်းလုံးဆက်နှက်ချက်ဒီဝင်ရခဲ့တယ်ပေါ့နော်ဒီဒီဟာဒီကိုရီးယားမှာဆိုလို့ရှိရင်ဒါတော်တော်ကြီးထူးခြားတဲ့အဆင်ဆင်ခွင့်ပြုရင်းမှာရတယ်ပေါ့နော်အခွင့်အလမ်းတစ်ခုပေါ့နော်ထူးခြားတဲ့အခွင့်အလမ်းတစ်ခုပေါ့နော်ပထမတော့ဘာမှမသိဘူးဒီတိုင်းဟိုဆူတောင်းပေးမယ်ကိုမနိုင်ငံဒီလိုဝိဇာတစ်ခုရှိတယ်ဆိုတော့ဒီမတို့တွားလိုက်တာပေါ့နော်ဟိုလည်းရောက်တော့ဝင်ဝင်ချင်းမှာနောက်ဝက်နန်းစားရည်လေကျမတို့ကြိုးစားတယ်ကြိုးစားပြီးတော့သူတို့ကဒီဟာကိုရှင်းကြတယ်ဒီအပေါ်တော့တက်ခွင့်လုံးဝမရှိတဲ့နေရာပါဒီမှာနိုင်ငံအတွက်ဒီမှာနိုင်ငံကိုအောင်စီခြင်းတော့အတွက်ဒီမှာနိုင်ငံအောင်ခေါင်းတော့ဟိုအောင်စီလိုတဲ့ဤရွယ်ချက်နဲ့အရေးတော်ပုံအောင်စီလိုတဲ့ဤရွယ်ချက်နဲ့ဒီခေါင်းတော့ကိုထိုးဖို့အတွက်သူတို့ကြိုးစားပြီးတော့လုပ်ခဲ့ပါတယ်ပေါ့နော်ဒီမှာအတွက်ဆိုပြီးတော့အဲ့လိုမျိုးရှင်းပြပါတယ်ကျမတို့လေအရန်ကိုအောင်အောင်လို့အရန်နဲ့ဝမ်းတာဝမ်းဒီခေါင်းလောင်းကိုထိုးလိုက်တဲ့အချိန်ခြေမျက်ရည်ရောအများကြီးကျတယ်ဒီမှာဒီမှာတော့ရမ်းနဲ့ဝမ်းတာဝါးတယ်ဒီတစ်ခုခုကိုယ်စိတ်ကမှအောင်မြင်ပြီဆိုရက်ဒီတော်လှန်ရေးကြီးအောင်မြင်မယ်ဆိုရက်ခံစားချက်မျိုးရတာပေါ့နော်
တောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံဒီမိုကရေစီရရှိရေးကြိုးပမ်းမှုတွေကိုအတော်လေးတက်တက်ကြွကြွအားပေးနေတဲ့နိုင်ငံဖြစ်ပါတယ်အခုလည်းမြန်မာပြည်သူအများမျှော်လင့်နေကြတဲ့အတိုင်းဆက်အာနာရှင်စနစ်ကျဆုံးမဲ့နေသည့်တွေအတွက်သူတို့ရဲ့နှစ်သက်ကူခေါင်းလောင်းကြီးကိုထိုးပြီးတော့ဆုတောင်းခွင့်ပေးခဲ့တာဖြစ်ပါတယ်နောက်မှလည်းမြန်မာနိုင်ငံကဒီမိုကရေစီလှုပ်ရှားမှုအောင်မြင်စေအောင်လို့ဆူတောင်းပွဲတွေပြုလုပ်ဖို့စီစဉ်ပေးနေတယ်လို့တောင်ကိုရီးယားကမြန်မာအရေးလှုပ်ရှားသူမတ်ရွှေမိုးကပြောပြပါရယ
်သူကဒီခေါင်းလောင်းကိုအခုတခါထိုးခွင့်ရပထမဦးဆုံးခေါင်းလောင်းထိုးခွင့်ရပြီးတော့သူနောက်ထပ်အင်္ဂါနေ့ကျလို့ရှင်ဆက်နိုင်ပါလေနောက်ထပ်အခွင့်အရေးတစ်ခုထပ်ရဖို့ပေါ့နော်တော်လာရင်မပြီးမချင်းပေါ့ဒီလိုမျိုးဒီခေါင်းလောင်းကိုထိုးခွင့်ရဖို့တည်းသူကြိုးစားနေပါရယ်ပေါ့နော်အဲ့ဒါနောက်တစ်ပတ်အင်္ဂါနေ့လည်းရတယ်ဘလို့ဘလို့ရှင်နေထိရမယ်လို့ကျွန်မကျွန်မမသိဘူးနောက်ထပ်အင်္ဂါနေ့ထပ်ဖိတ်ထားပါတယ်ကျွန်မတို့အဆူ
တောင်ကိုရီးယားနိုင်ငံကအထွတ်အမြတ်ထားတဲ့ဘိုရှင်ကက်ခေါင်းလောင်းကြီးမှာမြန်မာနိုင်ငံကဆက်အာဏာရှင်စနစ်ကိုတွန်းလှန်နေကြသူတွေအတွက်ဆူတောင်းခေါင်းလောင်းထိုးနိုင်ခဲ့ကြတာမဟုတ်ကိုရီးယားနိုင်ငံကမြန်မာအရေးကြိုးပမ်းနေသူတွေအတွက်ဒါဟာသမိုင်းဝင်မှတ်တမ်းတင်နိုင်တဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ်ရှင်
မဆုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်